ဆိုးရွားတဲ့ကိုရိုနာဗိုင်းရပること့စ်ကိုကူးစက်ပြန့်ပွားနေတာကိုတရုတ်နိုင်ငံအနေနဲ့အနံ့ယူနှိမ်နှင်းသွားမယ်လို့တရုတ်သမ္မတရှီကျင်းဖင်ကအင်္ဂါနေ့မှာအခိုင်အမာပြောလိုက်ပါတယ်။အဘကျမ်းမာရေးအဖွဲ့ WHO အကြီးအကဲဒေါက်တာသီဒရိုဂဗရီယေဆုနဲ့တွေ့ဆုံအပြီးမှာသမ္မတရှီကအဲ့လိုပြောလိုက်တဲ့အကြောင်းနိုင်ငံပိုင်သတင်းဌာနတွေကဖော်ပြပါတယ်။ဒီမကောင်းဆိုးရွားကိုပုံအောင်နေခွင့်မပြုနိုင်ဘူးလို့သမ္မတရှီကမစ္စတာဂဗရီယေဆုကိုပြောတဲ့အကြောင်းသတင်းတွေမှာရေးပါတယ်။ဒီတော့တွင်မှာပဲကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်လို့ပိုးပြီးနားလည်နိုင်အောင်နဲ့ကမ္ဘာလုံးဆိုင်ရာတုံ့ပြန်မှုဘယ်လိုလုပ်ကြမလဲဆိုတာလမ်းညွှန်နိုင်ဖို့ WHO အနေနဲ့နိုင်ငံတကာကျွမ်းကျင်သူတွေတရုတ်နိုင်ငံကိုလှုပ်ဖို့တရုတ်နိုင်ငံဘက်ကသဘောတူလိုက်ပါပြီ။သမရရှိနဲ့ WHO အကြီးအကဲတို့တွေ့ဆုံဆွေးနွေးပြီးအင်္ဂါနေ့ကဂျနီဗာမှာလုပ်တဲ့တင်းစာရှင်းလင်းပွဲတွင် WHO ပြောခွင့်ရခရစ်စတန်လင်ဒမေယာကအဲ့လိုပြောသွားတာပါ။ဗိုင်းရပ်စ်ကိုကူးစက်ခံရသူတွေရှိနေတဲ့တခြားနိုင်ငံတွေကိုအကြံပေးနိုင်ဖို့အတွက်လူတူးကနေတူဗိုင်းရပ်စ်ပိုးကူးစက်နိုင်စွမ်းအပေါ်ပိုးပြီးနားလည်အောင်လုပ်ဖို့အရေးတကြီးလိုအပ်နေတယ်လို့ပြောခွင့်ရလင်မိုင်ယာကပြောပါတယ်။ဗိုင်းရပ်စ်ပိုးစပြီးပေါ်လာတဲ့ဝူဟန်မြို့အဝင်ထွက်တွေအားလုံးကိုပိတ်ထားတာကြောင့်ဒီနေ့အဖြစ်မြို့ထဲကလူတွေကိုပိတ်ထားလိုက်တဲ့သဘောပါပဲ။ဒါအပြင်ဟူပေပြည်နယ်တွေကတခြားမြို့အတော်များများမှာလည်းအသွားအလာတွေတင်းကျပ်ထားတာပါ။ဝူဟန်မြို့မှာဗိုင်းရပ်စ်ပိုးကူးစက်ခံထားရသူအရေအတွက်တိုးလာနေတာကိုကုသနိုင်ဖို့အတွက်ဆေးရုံအသစ်နှစ်ခုကိုအလျင်အမြန်တည်ဆောက်နေပါတယ်။